ဆရာနာရှင်စနစ်ကြဆောင်ရေးစန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နေရာအနှံ့မှာဆက်ရှိနေဆဲပါအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း44ရက်ကြာခဲ့ပါပြီ။ဒီအချိန်ကာလအတွင်းမှာအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တိုက်ဆုံရသူတွေလည်းရာနဲ့ချီရှိလာပါတယ်။အခြေခံလူဒန်းစားတွေနဲ့အလို့သမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်ကတပိတ်တွေကိုပြီးခဲ့တဲ့2ရက်တုန်းကပဲအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိပေမဲ့လို့လူနေရက်ွက်တွေထဲဝင်ရောက်ပစ်ခတ်တာနဲ့လူငယ်တွေကိုဖမ်းဆီးတာတွေလုပ်နေလို့ထွက်ပြေးရသူတွေလည်းရှိနေပါတယ်။
ကိုရပ်ပါနေရခလေးတွေအများကြီးပဲအမတို့ပေါ့ဆွဲထားပါလေအဲ့မူလာလိုင်းကြောင်းထဲမှာဒီညောင်းမိချုပ်မယ်လို့လည်းကြားထားပါတယ်အမရက်ွက်ထဲကလူငယ်ကလေးတွေ10ယောက်ကျော်ပါတယ်လက်ရှိသူတို့ဖမ်းထားတာကျမတို့တီးရသလောက်ကိုအမနင်းညတော့ကတော့သူကလမ်းပေါ်ကဖောက်တာဒီနေ့ကျတော့အမမနေ့7နာရီကျော်9နာရီလောက်ကလည်းစပြီးတက်ဆွဲတာမှာတက်ဆွဲပြီးတော့ရက်ွက်ထဲဒီလိုက်ပစ်တယ်ရက်ွက်ထဲအိမ်တွေကိုပစ်တယ်တယောက်မှအိမ်တွေကထွက်မလာနဲ့ဆိုပြီးပြောတယ်ကွာရအေးအူတိုင်းဘက်ကိုပြန်တဲ့ကလေးတွေပြောတော့မိခွေစီလည်းမိခွေစီပတ်လည်မှလည်းအမစစ်ကားပေါ်မှာအကောင်လေးတွေအများကြီးပဲဆွဲထားတယ်လို့ပြောတယ်အမအလောလောဆယ်အမအဲ့ဒီလေလိုင်နာမျိုးနယ်တွေကကျူးကျော်မှနေတဲ့လူတွေအတွက်အထိခိုက်ဆုံးပေါ့နော်သူတို့မှရေမရှိပါဘူးစံမရှိပါဘူးမအကုန်ပြက်လက်နေပါတယ်လိုင်နာရလုံးဝအမင်းရောက်ရေမဖြစ်နေပြီဒီမှာတော့ဘယ်သူမှမကယ်တော့ဘူးလားလိုင်နာရကို
လိုင်နာရမျိုးနယ်အတွင်းမှာလက်နက်ကင်ထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်မဖြိုခွဲနိုင်အောင်သူတို့လာရအထက်လမ်းတွေဖြစ်တဲ့ကျိုးဒရားနဲ့ဘရင်နောင်ဒရားအနီးကရက်ခွန့်တွေပြည်သူတွေဟာအကာရံတွေကိုတားဆီးခဲ့ကြပေမဲ့လို့မိရှုဖြက်စီခံခဲ့ကြပါဗျ။စစ်တပ်နဲ့ရဲကတော့လှန်သာယာမျိုးနယ်အထွန်းမှာသာတက်ဆွဲထားပြီး၃ရက်ကြာတဲ့အထိအကြမ်းဖက်တာတွေလုပ်နေကြဆဲဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းအောင်စရာဒရားကနေတမကုံနာအထိလမ်းတစ်လျှောက်မှာရှိတဲ့အကာရံတွေကိုဖြက်စီးတာအပြင်လူအုပ်စုတွေ့ရင်ပြစ်ခတ်ချင်းချောက်တာတွေလုပ်နေတယ်လို့မျက်မြင်တွေ့သူတူကပြောပါရယ
်။အင်းစိန်အောင်ရတဲ့တရားချင်းညာဘက်ကိုကိုယ်ရင်တပင်ရွှေတိလမ်းမြောက်ကျွန်တော်တို့ဟိုရွှေပြီးသားတရားဘက်ကိုပြန်သွားတဲ့လမ်းအဲ့မီးသက်ဝိုင်းတာမှသူတို့တက်ဆွဲတာလေအဲ့ကိုပြန်တာပေါ့မနေ့ကညသူတို့ကျိုးတရားထိတ်ကနေပြန်တဲ့အချိန်မှာသူတို့ကာဖျူးအချိန်ဖြစ်သွားတော့မှ9နာရီလောက်7နာရီလောက်ဖြစ်သွားတော့ဟောတလန်းလုံးပြစ်ပြီးပြန်သွားတာညအဲ့နားမှာ6ရောက်9ရောက်လောက်ကြောက်သွားတယ်ညအဲ့မှာကလေးတယောက်လည်းပါတယ်ဗျအဲ့ဆိုင်ထဲမှာသူ့ဘာသူသူ့ဆိုင်ထဲမှာပေါ့ဒါပေမဲ့ဆိုင်ထဲမှာဆိုရင်မှဆိုင်ရှိမှာပေါ့ကင်းထိုင်စောင့်နေကြတယ်နေမှာပေါ့အကြီးကအဲ့သူတို့အဲ့လိုပဲတွိုင်းလာရင်လည်းပြစ်ခတ်သွားတယ်ကလေးတယောက်လည်းညဘော်ရီပြစ်သွားတယ်နောက်လူကြီးကလည်းည၄၅၆ယောက်လောက်ရှိတယ်လိုင်နာဈေးဘုံလူတွေကကိုယ့်အိမ်ထဲတော့ကိုမနေရဲကြတော့ဘူးတရားဟောလေရက်ွက်တရားဟောတငယ်ချင်းတယောက်ကသူတို့အိမ်ကဦးလေးတယောက်အလောင်းပြောက်လို့ပေါ့ဗျာပြောရမယ်အဲကျွန်တော်လမ်းညွန်ပေးတယ်နင်တို့လိုင်နာဆေးဘုံမှာပဲသွားရှာမှရမယ်ငါတို့သူကမြောက်ကလာပို့တဲ့ထဲမှာမပါဘူးလို့ပြောလိုက်တော့လိုင်နာဆေးဘုံမှာသူတို့မနေရတဲ့အားလုံးမရေခဲတဲ့တဲမှာအလောင်း80ထုတ်ပြတယ်တဲ့အကြီးကြီးထားတဲ့လူတွေအကုန်80ရှိတယ်လိုင်နာဆေးုံထဲမှာမနေ့ကညတိဘူးဒါပေမဲ့ကျွန်တော်တို့ညဘက်ပြည့်တဲ့ဟာတွေမပါဘူးပေါ့နော်ညဘက်ထပ်ပြည့်တဲ့ဟာတွေပဲပေါင်းမယ်ဆိုတော့မှ80ဝန်းကျင်လောက်ရှိလိမ့်မယ်လိုင်နာဆေးုံထဲမှာ
လမ်းမကဆနပြတပိတ်တွေကိုအချမ်းဖက်ဖြူခွဲတာကြောင့်တေဆုံးသူ80ထက်မနည်းရှိနေတဲ့လှိုင်သာယာကကြဆုံးသူအရေအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့ဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်တေဆုံးသူတွေကိုစစ်ကားပေါ်တည်ဆောင်သွားတာနဲ့ပျောက်ဆုံးသူတချို့လည်းရှိနေဆဲပါလမ်းမကိုထွက်လာတဲ့ဒုရီဒနာမကကိုယ့်ရဲ့နေအိမ်ထဲမှာပါလုံခြုံမှုမရှိတော့တဲ့ရက်ကွက်နေပြည်သူတချို့ဟာလည်းမနေ့ကစပြီးတော့ဒီကနေ့အထိနေရပြောင်းရွှေ့လာတယ်ရှိနေပါရဲ့ရှင်